ရီးလင်္ကာနိုင်ငံမှာစီးပွားရေးနဲ့လူသားချင်းစာနာမှုအချက်အသေးတွေပေါ်ပေါက်နေတာကြောင့်လူလူဆန္ဒပြပေါ်တွေ3လကျော်ကြာအကြီးအကျယ်ပေါ်ပေါက်ခဲ့ပြီးတဲ့နောက်မှာတော့သမရယုံကိုတနင်္လာနေ့မှာပြန်ပြီးတော့ဖွင့်လှစ်ခဲ့ပါတယ်။မြို့တော်ကိုလံဘုတ်ကအစိုးရအဆောက်အုံဝင်နေတဲ့မှာတပ်စခန်းချနေကြတဲ့ဆန္ဒပြတဲ့တွေကိုလုံခြုံရေးတပ်ဖွဲ့တွေကဇူလိုင်လ22ရက်နေ့မှာဝင်ရောက်ဖြိုခွင်းရှင်းလင်းခဲ့တာပါ။ဆန္ဒပြတဲ့တွေမရှိတော့ပေမဲ့လည်းမြို့တော်ဝိုက်လုံခြုံရေးတပ်ဖွဲ့တွေကတော့တင်းကျပ်စွာချထားပါတယ်။ဝန်ကြီးချုပ်ဟောင်း Ranil Wickremesinghe ကသမရအဖြစ်ကြမ်းတက်စာကျင်းဆိုလိုက်ပြီးနောက်တနေ့မှာပဲဆန္ဒပြတဲ့တွေကိုအခုလိုနှိမ်နှင်းဖြိုခွဲခဲ့တာပါ။ဆန္ဒပြပွဲတွေကြောင့်အချင်းအတော်ကြာရပ်တန့်သွားခဲ့ရတဲ့အစိုးရလုပ်ငန်းတွေလည်းပြန်ပြီးတော့လက်ပတ်နေပါတယ်။တိတိလင်္ကာနိုင်ငံမှာစီးပွားရေးအချက်အသေးတွေကြောင့်ဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်လာရကသမရဂိုတာဘာယာရာဂျာပတ်စကလည်းပြပကိုထွက်ပြေးတိမ်းရှောင်သွားခဲ့ရတယ်လို့အဲ့ဒီကနေယာဒူကပါနှုတ်ထွက်ခဲ့ရတာပါ။လူရည်20တန်းရှိတဲ့တိတိလင်္ကာနိုင်ငံမှာနိုင်ငံသားအရန်ဝင်ပြက်လက်မှုကြောင့်မရှိမဖြစ်လိုအပ်တဲ့ပြပနိုင်ငံတွေစီကကုန်တွေဝယ်ယူတင်သွင်းနိုင်ခြင်းမရှိတော့ပဲလောင်စာဆီစာနာရိက္ခာနဲ့အခြေခံကုန်စည်တွေပြတ်တောက်ခဲ့ရတာဖြစ်ပါတယ်။